Bangladesh နိုင်ငံဘက်ထွက်သွားတဲ့ဒုက္ခသည်တွေကရှစ်ထောင်ကိုမကြခင်မြန်မာနိုင်ငံဘက်ပြန်ပို့တော့မယ်ဆိုပြီး Bangladesh နိုင်ငံကြီးဝန်ထမ်းတာကပြောဆိုပေမဲ့မြန်မာနိုင်ငံဘက်ကတကယ်တမ်းစီစစ်ပြီးသားအရေးအတွက်တွေနဲ့ကွဲလွဲနေတယ်လို့မြန်မာနိုင်ငံကြီးဝန်ထမ်းတာအရာရှိတဦးကပြောပါတယ်ဒုက္ခသည်တွေကိုတစ်နှစ်300စတင်လက်ခံဖို့အစဉ်နဲ့ဖြစ်နေပြီးဘယ်နည်းကစပြန်ပို့မလဲဆိုတာကတော့ Bangladesh နိုင်ငံပေါ်မူတည်တယ်လို့ဆိုပါတယ် VOA သတင်းတော့မမီခသတင်းပေးပို့ထားပါပါ
အာဆီယံနဲ့ဥရောပသမဂ္ဂ EU နိုင်ငံသားရေးဝန်ကြီးများအစည်းအဝေးမှာဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးမိုဟာမက်အလီကမြန်မာနိုင်ငံကိုဒုက္ခသည်8000နေကပထမအတုံမကြခင်ပြန်ပို့နိုင်မယ်လို့မျှော်လင့်တဲ့အကြောင်းတောက်ကြနေကပြောဆိုခဲ့တာပါမြန်မာနိုင်ငံသားရေးဝန်ကြီးဌာနရဲ့အပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့ဆက်ဆက်ဆွေးနွေးရေးဌာနကညွှန်ကြားရေးမှူးချုပ်ဦးချမ်းအေးကတော့8000ဆိုတဲ့အရေးအတွက်ဟာမြန်မာနိုင်ငံဘက်ကလက်ခံမှုစီစစ်ပြီးသားအရေးအတွက်နဲ့ကွဲလဲနေတယ်လို့ဆိုပါတယ
်8000ကျော်စီးရင်ပေးတာကျွန်တော်တို့ကစီစစ်လက်တက်ခါမှာ9000ကျော်စီစစ်ပြီးပြီ9000ကျော်စီစစ်ပြီးပြီကျန်တဲ့လူတွေကစီစစ်ဆဲဘာလို့လဲဆိုတော့ကျန်တဲ့လူတွေကအထောက်အထားတွေကမခံလုံတဲ့အတွက်ဒီလူတွေမြန်မာနိုင်ငံမှာမနေခဲ့ဘူးလို့လည်းမဆိုလို့ဘူးကျွန်တော်တို့ကသူတို့ပေးတဲ့အထောက်အထားတွေကဟိုမပြည့်မစုံတဲ့အတွက်ဒီလူတွေကနေခဲ့မယ်နေခဲ့တယ်နေခဲ့တယ်ဒါပေမဲ့စီစစ်လို့မရဘူးဆိုတော့အဲ့ဒါကျွန်တော်တို့ကတော်တော်ကြ9000ကစစ်စစ်ပြီးပြီ9000ကျော်ကစစ်စစ်ပြီးပြီဒါကိုကျွန်တော်တို့ကပြန်လက်ခံမှုရှိတယ်ဒီဟာအဲ့တော့ကျွန်တော်တို့ရဲ့စစ်စစ်ပြီးတဲ့ list ကိုလည်းသူတို့ကိုကျွန်တော်တို့ကဒီအောက်တိုဘာလထဲမှာတန်တမန်လမ်းကြောင်းကနေစစ်စစ်ပြီးတဲ့စုစုပေါင်း9000ကျော်စင်းကိုသူတို့ဘက်ကိုပို့ထားပြီးပဲအဲ့ဒါအဲ့ဒီအတွက်ကျွန်တော်တို့ကပြန်လက်ခံမှုအစဉ်သင့်ဖို့လို့တာကျွန်တော်တို့ကပို့ထားတာပေါ့လေ
ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံအကြားသဘောတူညီမှုမရခင်ကတည်းကဟိန္ဒူ800ကျော်နဲ့မွတ်စလင်900ကျော်အပါအဝင်လူဦးရေ1220ကိုလက်ခံမဲ့အကြောင်းမြန်မာနိုင်ငံဘက်ကအကြောင်းပြန်ထားတယ်လို့ဦးချမ်းအေးကပြောပါတယ်။အဲ့ဒီလူ1220ဟာမြန်မာနိုင်ငံဘက်မှာနေထိုင်ခဲ့တယ်ဆိုတဲ့အထောက်အထားရှိပြီးသားဖြစ်တဲ့အတွက်ပြန်လည်လက်ခံမဲ့အကြောင်းမြန်မာနိုင်ငံဘက်ကအကြောင်းပြန်ထားတာပါ။ဒီလူတွေအပြင်ပြည်ပခါဖြစ်ပြီးနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကထွက်ခွာသွားကြတဲ့ဒုက္ခသည်တွေတဲ့ကလူဦးရေ9000ကျော်ကန်ဟာမြန်မာနိုင်ငံဘက်မှာနေထိုင်ကြောင်းအထောက်အထားတွေရှိတဲ့အတွက်ပြန်လည်လက်ခံဖို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအကြောင်းကြားထားတယ်လို့လည်းဆိုပါတယ်။ဒါကြောင့်စုစုပေါင်းလူဦးရေ6000ကျော်ကန်ပြန်လည်လက်ခံနိုင်မဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလည်းတရားဝင်အကြောင်းကြားထားပြီးကြောင်းဦးချမ်းအေးကဆိုပါတယ်။ဒုက္ခသည်တွေဟာမူလသူတို့နေထိုင်ရာရွာတွေကိုပြန်ပြီးနေထိုင်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးမိုဟာမက်အလီကအာဆီယံအစည်းအဝေးမှာပြောဆိုထားပါတယ်။အပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့ဆက်ဆက်ဆွေးနွေးရေးဌာနကညွှန်ကြားရေးမှူးချုပ်ဦးချမ်းအေးကတော့သူတို့နေထိုင်ခဲ့တဲ့နေရာသို့မဟုတ်သူတို့ရွေးချယ်တဲ့နေရာနဲ့အနီးဆုံးနေရာတွေမှာပြန်လည်နေရာချထားပေးဖို့စီစဉ်ထားတယ်လို့ဆိုပါတယ်
။မူလနေရာသို့မဟုတ်အနီးဆုံးသူတို့ရွေးချယ်တဲ့နေရာနဲ့အနီးဆုံးနေရာဒီကတော့ကျွန်တော်တို့ဘက်ကနေပြီးတော့အခုဟိုရခိုင်ပြည်နယ်အစိုးရကလည်းတုတ်ထားရတယ်ရှိတယ်။ကျွာတွေဟိုကလုပ်နေတာတွေရှိတယ်လေ။စီမံချက်တွေနဲ့လုပ်နေ။နောက်ပြီးရင် UN ကလည်းကွင်းဆင်းပြီးတော့ကြည့်နေတာတွေရှိတယ်။ကွင်းဆင်းကြည့်တာလည်းဒီအတွက်ပဲကြည့်နေတာ။ကျွန်တော်လည်းကွင်းဆင်းပြီးတော့ဆောင်ရွက်နေတာ။ဒုတိယအချိန်အခုဆောင်ရွက်နေတယ်သူတို့။ကြီးရွာပထမကြီးရွာ23ရွာအနေနဲ့23ရွာ plus ဟိုဟာပေါ့ကြီးရွာအုပ်စု3စုကွင်းဆင်းကြည့်နေတယ်သူတို့။ဟာ
ဒုက္ခသည်တွေကိုတနည်း300စတင်လက်ခံဖို့အစဉ်အသင့်ဖြစ်နေပြီဖြစ်ကြောင်းဘယ်နှစ်ပြန်လည်လက်ခံမလဲဆိုတာကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လည်ပေးပို့တဲ့အပေါ်မှာမူတည်တယ်လို့ဦးချမ်းအေးကဆိုပါတယ
်ကျွန်တော်တို့ဘက်ကတော့လက်ခံမှုကဟိုနံတော့ပြောတဲ့ဟို reception camp နှစ်ခုရှိတယ်နောက်ဂျာစခန်းတစ်ခုရှိတယ်အဲ့ဒီမှာကျွန်တော်တို့ဝန်ထမ်းတွေကအလုံးအစဉ်အသင့်စောင့်နေတယ်သူတို့ပြီးတော့ဂျာစခန်းမှာသူတို့နေဖို့ကလည်းလာပါမယ်နေဖို့စီစဉ်ထားတယ်သူတို့မှာရှိတဲ့သတ်မှတ်ထားတဲ့ရွာတွေမှာသူတို့အိမ်ဆောက်တာတွေပါရှိတာပေါ့လေအဲ့အဲ့ဒါမှာဆောက်တာအဲ့ဒါတွေကလူငယ်ပြန်လည်းခဏခဏရှင်းပြနေပါတယ် cash for work တို့ cash for work တို့ပါတော့အဲ့ဒါတွေရှင်းပြနေတော့ဆိုတော့ကျွန်တော်တို့ဒီအရေးကြီးဆုံးကပထမဆုံးအတုပ်ကိုဟိုပြည်ပြည်လဲလဲအောင်အောင်မြင်နဲ့လုပ်ဖို့ပဲအဲဆိုတော့အဲ့ဒီဟာကတော့သူတို့ဘက်ပေါ်မူတည်ပါတယ်သူတို့ဘက်ပေါ်မူတည်တယ
်ဒုက္ခတဲ့နေရရေးပြတ်ဒုက္ခသည်တွေနေရရင်ပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံနှစ်နိုင်ငံကြားနားလည်မှုစာကြုံလာချုပ်ဆိုခဲ့တာကိုလကြားတဲ့အထိဒုက္ခသည်တွေနေရပြန်ရေးကိုမစနိုင်သေးပါဘူးဒီလကောမြန်မာကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတွားရောက်ပြီးဒုက္ခသည်စီစစ်လက်ခံရေးကိစ္စကိုအသေးစိတ်ဆွေးနွေးမယ်လို့လည်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနကပြောဆိုထားပါတယ်ရှင်